မြန်မာနိုင်ငံရဲ့စီးပွားရေးမှာအနှုတ်လက္ခဏာတချို့တွေ့မြင်ခဲ့ရပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအာရှပစိဖိတ်စီးပွားရေးနယ်လူမှုရေးဆိုင်ရာကော်မရှင်အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်။ငွေကြေးဖောင်းပွားမှုလို့သတိထားစရာတချို့ရှိနေပေမဲ့လည်းရှေ့လာမယ့်နှစ်တွေမှာမြန်မာစီးပွားရေးဟာအလားအလာကောင်းနေတွေ့မြင်ရတယ်လို့လည်းစီးပွားရ ခံစားခွင့်ရှိတဲ့တိုးတက်မှုတွေကိုလေ့လာဆန်းစစ်ထားတဲ့ဒီလေ့လာချက်အကြောင်းကိုတော့ VOE သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။2015ခုနှစ်အတွက်ထုတ်ပြန်လာတဲ့စီးပွားရေးနဲ့လူမှုရေးလေ့လာချက်အရဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာပြီးခဲ့တဲ့2014ခုနှစ်ပိုင်းထဲမှာအနည်းငယ်ကျဆင်းခဲ့ပြီးငွေကြေးဖောင်းပွားမှုလည်းတိုးမြင့်ခဲ့တယ်လို့ကမ္ဘာကူလာတမကအာရှပစိဖိတ်စီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင်အဖွဲ့ကစီးပွားရေးဆိုင်ရာအရာရှိဦးနေလင်းဦးကပြောဆိုလိုက်ပါတယ်။
စီးပွားရေးတိုးတက်မှုဟာပြီးခဲ့တဲ့2014ခုနှစ်ပိုင်းထဲမှာအနည်းငယ်ကျဆင်းလာပါ8.3%, 7.8%, and also, but share of such emails were not normal for me, I love it, or 2015-16 at 8.3%, and 16-17 at 8.2%. See why computer no name neither, or the guy's got a group generally, wow, some of the layer of Ganaman in it, trouble in it.အနေနဲ့ချက်ပေါ်တာလေးရှိဆိုတော့အဓိကအဲ့ဒါပါဒီ inflation ကလည်းကျွန်တော်တို့ဟိုဒီ leading ခုလုံးအနေနဲ့တော့ဟို inflation ကဟိုငွေကြေးဖောင်းပွားမှုကျဆင်းနေဆိုပြီးတော့ဒီမှာလည်းနည်းနည်းတက်တာပေါ့ဒါပေမဲ့အဲ့ဒါလည်းဟိုဟိုရေလိုပါပဲတိတ်ပြီးတော့ဟိုဆွေးနွေးကြရှိပါဦး
ဒီထုတ်ပြန်လာတဲ့စီးပွားရေးနဲ့လူမှုရေးလေ့လာချက်မှာအများပါဝင်ခန်းစားခွင့်ရှိတဲ့တိုးတက်မှုတွေထဲမှာစီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာတိုးတက်မှုတွေရှိမရှိနိုင်ငံပေါင်း16နိုင်ငံရဲ့အခြေအနေတွေကိုလေ့လာဆန်းစစ်ထားတာဖြစ်ပြီးစီးပွားရေးတစ်ခုတည်းတိုးတက်လာတာကိုဖွံ့ဖြိုးတယ်လို့ယူဆလို့မရကြောင်းသူကအခုလိုရှင်းပြပါတယ်
ဘာလို့ကျွန်တော်တို့ဒီအာရှနဲ့ပတ်သက်နေတာတော်တော်များများစီးပွားရေးတော်တော်တိုးတက်လာတယ်ဟိုနှစ်ပေါင်းပြီးခဲ့နှစ်20နဲ့ရှင်းလိုက်ဒါပေမဲ့တိုးတက်လာတဲ့မြောက်ဟိုလူတိုင်းအတွက်ကိုမျှဝေမခံစားနိုင်မခံစားနိုင်တဲ့ခါကျကျွန်တော်အဲ့ inclusive ဆိုတာပေါ့ index ကိုဟိုကြည့်ရပါဆိုကျွန်တော်တို့စီးပွားရေးတစ်ခုရဲ့တိုးတက်တာနဲ့ဟိုဖွံ့ဖြိုးတယ်လို့ကျွန်တော်ခေါ်လို့မရဘူးပေါ့လေအဲ့လိုအဓိကပြောချင်တာပါပဲအဲ့ဒါကတော့ကျွန်တော် economic နဲ့ပေါ့ social မှာလည်းကျွန်တော် social မှာ health နဲ့ education ကအဲ့ဒီထမအဓိကထားပြီးတော့ပါပါတယ်ဟိုဘာလို့ဆိုတချို့နိုင်ငံတွေမှာဟိုစီးပွားရေးတိုးတက်လာတဲ့နေရာကိုကျွန်တော်ဒီပြင်ဟိုဟိုအစိုးရအသုံးစရာဒီမှာပို့ပြီးတော့များလာပေမဲ့ဟိုကျွန်တော်တို့ကျန်းမာရေးပညာရေးမှာတချို့ဟာမှာနောက်ကျနေတဲ့ဟာရှိနေပါတယ်အဲဒါကြောင့်လည်းကျွန်တော်အဲရောက် social environment ကတော့တည်တဲ့အတိုင်းပဲများတော့ဖြစ်ဒီဘာဝဘေးရနေရရှိတော့ဘလောက်ပဲစီးပွားရေးတိုးတက်ပြောင်းလဲနေဖြစ်တဲ့ဆိုပေမဲ့တခုကြောင့်ဟိုဘာဝဘေးရနေကြောင့်ဖြစ်ဖြစ်တခုကြောင့်ပဲဖြစ်ဖြစ်အဲ့လိုဖြစ်လာတဲ့အခါကျတော့ကျွန်တော်ဒီတိုးတက်မှုကနောက်ပြန်ဆုတ်သွားတာပေါ့လေ
လိလချက်အရာဒေသတွင်းကနိုင်ငံအချို့မှာအခြေခံအဆောက်အအုံအားနည်းမှုကြောင့်တိုးတက်မှုနှောင့်နေတာဖြစ်တယ်လို့ဖော်ပြတာပြီးမြန်မာနိုင်ငံအနေနဲ့တော့ဒေသတွင်းကတိုးတက်မှုမြန်ဆန်တဲ့နိုင်ငံတွေထဲမှာလည်းအပါအဝင်ဖြစ်ပါတယ်ပြုပြင်ပြောင်းလဲရေးကာလအတွင်းစီးပွားရေးတိုးတက်မှုအတွက်စီမံကိန်းတွေလုပ်ကိုင်ရမှာမြန်မာအစိုးရအနေနဲ့ရေရှိအကျိုးစီးပွားတွက်ချက်မှုပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းတွေအပေါ်အကျိုးသက်ရောက်မှုတွေကိုတွက်ချက်ရမှာအားနည်းချက်တွေရှိခဲ့တယ်လို့လည်းဒေါက်တာစောဦးကဆိုပါတယ်ဒီထုတ်ပြန်လာတဲ့2015ခုနှစ်အာရှပစိဖိတ်ဒေသစီးပွားရေးနဲ့လူမှုရေးလေ့လာချက်မှာဒေသတွင်းကနိုင်ငံတွေရဲ့60ရာခိုင်နှုန်းကိုခြုံငုံသုံးသပ်ထားတာဖြစ်ပြီးဒီလေ့လာချက်ကိုမြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံပေါင်း30ကျော်မှလည်းမိတ်ဆက်ပြီးဖြစ်ပါတယ်ရှင်